စကိုင်းတိုင်းကမ်လူမျိုးနဲ့ထန်းကုန်းကျေးရွာမှာစနေနေ့ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကိုအာဏာပိုင်တွေဘက်ကထိထိရောက်ရောက်ထိမ့်သိမ်းနိုင်ပြီဖြစ်ပြီးပြစ်မှုကျူးလွန်တယ်လို့တန်တရားရှိသူအနည်းဆုံး12ဦးကိုဖမ်းဆီးခဲ့တယ်လို့ပြောပါတယ်။ဗုဒ္ဓဘာသာဝင်အမျိုးသမီးတယောက်ကိုမွတ်စလင်အမျိုးသားတယောက်ကကာယင်းဒီပြက်ပြားအောင်ပြုလုပ်ပြီးအနိုင်ကျင့်ဆော်ကန်းရန်ကြိုးစားခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့စနေနေ့ညကဒေသရင်းကမွတ်စလင်တွေရဲ့အိုးအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုဗုဒ္ဓဘာသာဝင်တွေကမီးရှို့ဖျက်ဆီးခဲ့ကြတာပါ။ဒီလိုလူအုပ်နဲ့အုပ်စုနဲ့မီးရှို့ဖျက်ဆီးတာကြောင့်ထန်းကုန်းကျေးရွာမှာနေအိမ်44လုံးမီးလောင်ပျက်စီးခဲ့ပြီးဈေးဆိုင်9ဆိုင်အိမ်ဆိုင်4ဆိုင်ပျက်စီးခဲ့ရတယ်လို့မိသားသမားတဦးနဲ့တခြားတဦးတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။စနေနေ့ညနေပိုင်းမှာဖြစ်ပွားခဲ့တဲ့ထိခိုက်မှုတိုက်ခိုက်မှုတွေကိုတနင်္လာနေ့မနေ့လင်းရကြီးအချိန်မှာအာဏာပိုင်တွေဘက်ကထိထိရောက်ရောက်ထိမ့်သိမ်းနိုင်ခဲ့ပေမဲ့မွတ်စလင်မိသားစု50လောက်ကတော့အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။အခုခါမှာတော့ပြစ်မှုကျူးလွန်သူလို့တန်တဲ့ရှိသူတဦးနဲ့မိရှုဖြက်စီးသူတွေလို့ယူဆရသူ12ဦးကိုအာဏာပိုင်တွေကဖမ်းဆီးဆစ်ဆင်းနေပါတယ်။မနစ်ကရခိုင်ပြည်နယ်တွင်ဒေသခံဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားအဓိကယုံတွေကြောင့်လူ200လောက်သေဆုံးခဲ့ရတယ်လို့အိုးအိမ်ရွှေ့ပြောင်းနေထိုင်ရသူတောင်းတဲ့ချေရှိခဲ့ပါတယ်။ဒီနှစ်မတ်လတည်းမှာတော့မွတ်စလင်တွေနဲ့ဗုဒ္ဓဘာသာဝင်တွေကြားကာလကြာရှည်စွာငြင်းငြင်းချမ်းချမ်းအတူရှင်တွဲနေထိုင်လာခဲ့တဲ့မိထီလာမြို့မှာအဓိကယုံတွေစတင်ဖြစ်ပွားခဲ့ပါတယ်။နှစ်ဖက်တေးချေပျက်စီးမှုတွေရှိခဲ့ပြီးအနီးနားဒေသတွေကိုပါတမဟုတ်ချင်းပြန့်နှံ့ခဲ့တာကြောင့်အရေးပေါ်အခြေအနေထုတ်ပြန်ခဲ့ရတယ်လို့အခုချိန်ထိလည်းသတ်မှတ်ချက်အတွင်းအပြင်းမထွက်အမိန်ကိုဆက်လက်ထားရှိနေရဆဲဖြစ်ပါတယ်။မေလမှာလည်းလားရှုံမြို့မှာဘာသာရေးဆန်တဲ့ပဋိပက္ခတွေတွေ့လာရတယ်လို့အခုတခါကတ်မလို့မြို့နယ်မှာဘာသာရေးပဋိပက္ခထပ်မံပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်။